မြန်မာစစ်တပ်ကလေးချောင်းကတိုက်ခတ်ခဲ့လို့တေဆုံးခဲ့ရတဲ့စကိုင်းတိုင်းတပရင်းမြို့နယ်လက်ရကုံချေးရွာကနေအိမ်တွေဒုတိယအကြိမ်မိရှုခံရပြီးရင်းမပင်ဘက်မှာဆိုရင်လည်းနေအိမ်တွေမိရှုခံရတာရှိတယ်လို့အရက်သားတေဆုံးမှုလည်းရှိပါတယ်။ပလဲဘက်မှာတော့စစ်ကောင်စီအားပေးထောက်ခံသူတွေတက်ဆွဲထားတဲ့နေရာကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ပါတယ်။စကိုင်းတိုင်းတွင်းကအခြေအနေတွေကိုတော့ကိုရဲမွန်ကပြောပြပေးပါအောင်ရှင်။
စစ်တပ်ကအာဏာသိမ်းပြီးနောက်နယ်မြေရှင်းလင်းမှုတွေအတွင်ပြီးခဲ့တဲ့နှစ်ကမြန်မာစစ်တပ်ကလေကြောင်းကနေတိုက်ခိုက်ခဲ့လို့ကလေးငယ်တွေအပါအဝင်အရက်သား73ဦးအထိသေဆုံးခဲ့တဲ့စကိုင်းတိုင်းဒီပင်းရင်မြို့နယ်လက်ရက်ကုံကျွာကနေနေဇန်နဝါရီလ24ရက်မနက်ပိုင်းကစလို့မီးရှို့ခံနေရပါတယ်။မြန်မာစစ်တပ်ကကျေးရွာအနီးအနားမှာရှိနေတဲ့အတွက်လောင်ကျွမ်းတဲ့နေအိမ်အသည့်အကျမသိရသေးဘူးလို့ဒေသခံတို့ကအခုလိုပြောပါတယ
်။မီးရှို့တဲ့ခမန်းကြီးပေါ့အဲ့လိုမီးကိုတက်တလာလင်းငါလောက်ရှိရဲ့ဘယ်နှလုံးရှိရဆိုအစ်တတော်အတိအကျမသိဘူးပေါ့ဗျာရှို့ရတော့ရှို့တယ်ပြီးကိုတက်လာလိုက်ငင်းတော်လိုက်တက်လာလိုက်ငင်းတော်လိုက်နဲ့လူနှစ်ချိန်ခွတ်နေလို့ဆိုအဲ့အခင်းဟိုအလောက်ကပဲရပဲ9နာရီဝန်းကျင်လောက်ကလေးရရှို့ရပဲအဲ့ရှို့ပြီးတော့9နာရီလောက်ငင်းသွားတယ်ရောတခါနောက်တစ်ခါချက်ရှို့ပြန်ရောအဲ့လောက်ရှိတယ်ဆို10နာရီလောက်ရှို့ရပဲ
မြန်မာစစ်တပ်ဟာဒီပင်းရင်မျိုးနယ်တွေကိုပြီးခဲ့တဲ့နှစ်ဒီဇင်ဘာလ2ရက်ကစလို့နယ်မြေရှင်းလင်းရေးတွေလုပ်နေတာဖြစ်ပြီးလက်ရက်ကုံကျွေးဟာအခုတခါမီးရှို့ခံရတာဒုတိယအကြိမ်ဖြစ်ပြီးတော့ပထမအကြိမ်မီးရှို့ခံရခြင်းမှာနေ199လုံးမိလောင်ကျွမ်းခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ဒီဇင်ဘာလကနေမြေရှင်းလင်းမှုတွေအတွင်းကျေးရွာ20ထက်မနည်းကနေ2000နီးပါးမိရှို့ခံခဲ့ရပြီးဒေသခံတောင်းတဲ့ချီဟာစစ်ဘေးတင်းရှောင်နေရပါတယ်။ရင်းမပင်ဘက်မှာဆိုရင်လည်းမြန်မာစစ်တပ်ရဲ့စစ်လီတွေဟာကဏီမျိုးကနေချင်းသွင်းမြစ်တလျှောက်မုံရွာမြို့ကိုစုံစမ်းလာပြီးရင်းမပင်မြို့နယ်ကြောက်မော်ကျေးရွာအရောက်မှာစစ်လီတစည်းဟာတောင်းတင်နေခဲ့ပါတယ်။တောင်းတင်နေတဲ့စစ်လီပေါ်မှာပါဝင်လာတဲ့မြန်မာစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲအနည်းငယ်ဖြစ်ပွားခဲ့ပြီးနောက်ဇန်နဝါရီလ23ရက်မှာတော့မြန်မာစစ်တပ်ဟာကြောက်မော်ကျေးရွာအုပ်စုထဲမှာပါဝင်တဲ့ကျေးရွာ9ရွာကနေအိမ်100နီးပါးကိုမီးရှို့ခဲ့တယ်လို့ကြောက်မော်ကျေးရွာဒေသခံသူကအခုလိုပြောပါတယ
်။မနေ့ကကျွန်တော်တို့ဒီကြောက်မော်နေထွေးပြီးတော့မှဒီအစ်ဘက်ကကိုဝင်လာတော့ပေါ့။အဲ့ဘက်ကမှစစ်တပ်မှနီးပါးလောက်မှာပေါ့။စစ်တပ်မှနေကစစ်တပ်မှလောက်မှာစတာဖတ်ပြီးမီးရှို့တော့တော့ကြောင့်မို့ဥစုကရှိရစီလေအဲဒီမှာအလုံးခုနရရှိသွား
မြန်မာစစ်တပ်ဟာကြောင်းမော်ကျေးရွာအုပ်စုကနေထွက်လာပြီးအင်းပြားကျေးရွာနားအရောက်မှာအသက်34နှစ်အရွယ်နဘူးတော်ကျေးရွာသားကိုနေထွန်းကိုလည်းတက်ဖြတ်သွားတယ်လို့ဒေသခံတွေကပြောပါတယ်လက်ရှိအချိန်မှာကြောင်းမော်ကျေးရွာအုပ်စုကနေအိမ်100နီးပါးမီးလောင်ကျွမ်းခဲ့ပြီးဒေသခံအများအပြားတင်းရှောင်နေရတယ်လို့မြန်မာစစ်တပ်ဘက်ကအင်အားထက်တိုးပြီးနေမြေရှင်းလင်းရေးတွေဆက်လုပ်နေတယ်လို့လည်းဒေသခံတွေကပြောပါတယ်။တစ်ဆက်တည်းမှာပဲပလဲမြို့နယ်ဘက်မှာဆိုရင်လည်းဒေသခံကာကွယ်ရေးတပ်ဖွဲ့တွေဟာစစ်ကောင်စီအားပေးထောက်ခံသူတွေတက်ဆွဲထားတဲ့ဇီးပြုံကုန်းကျွာကိုဇန်နဝါရီလ23ရက်ကဝင်ရောက်တိုက်ခိုက်ခဲ့တာပါ။တိုက်ပွဲအခြေအနေနဲ့ပတ်သက်လို့တခင်တောင်းညုံအဖွဲ့ကတာဝန်ရှိသူတို့ကအခုလိုပြောပါတယ်
။ဇီးပြုံကုန်းမှာအစိုးထိတာပေါ့။ကျွန်တော်တို့ကတိုက်တာဗျ။ကျွန်တော်တို့ရွာ3ပုံ2ပုံကျွန်တော်စီးနိုင်ခဲ့တယ်ဗျ။3ပုံ2ပုံ။အော်ဘောဒီစခန်းကိုရာဒီဘာမှာကျွန်တော်တို့ဘာကဒီတော့ဒီချီပိုင်းဆိုင်ကနေလဲတော့လာကြပြည့်ဒီကျွန်တော်နားမခါအလဲဟိုထွက်လာမဲ့အချိန်ကြီးလဲစက်ကလည်းမှုပြီးကြဒီပုတ်ကလည်းအလဲချင်းပုတ်မဲ့တန်ရလေးလည်းထိထားရဲဆိုတော့ဟိုဘောဒီရဲဘော်တောင်ရောချီပိုင်းဆိုင်ရောပေါ့အဲ့ဒါကြီးအားနေတယ်ကျွန်တော်တို့နည်းနည်းနောက်ပြန်ဆုတ်လာခဲ့ရတယ်ကြ
တိုက်ပွဲအတွင်းပြူစောတိလေးဦးကိုဖမ်းဆီးရမိခဲ့ပြီးဖမ်းဆီးချိန်မှာပြန်လဲခုခံတာတွေရှိတဲ့အတွက်ရှင်းလင်းခဲ့ရတယ်လို့လည်းပြောပါတယ်ဒီတိုက်ပွဲကိုတခင်တောင်းညိုရိုးမယာစာဒေါင်းနက် NRG စတဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကပူးပေါင်းတိုက်ခိုက်ခဲ့ရလဲဖြစ်ပါတယ်။ပလဲမြို့နယ်ထဲမှာ2023ခုနှစ်ကစလို့တိုက်ပွဲတွေပြင်းထန်လာခဲ့ပြီးနေစဉ်နီးပါးပစ်ခတ်မှုတွေဖြစ်နေတယ်လို့စစ်ကောင်စီတက်ဆွဲထားတဲ့နေရာတွေကိုလည်းဒေသခံကာကွယ်ရေးတပ်ဖွဲ့တွေကတိုက်ခိုက်တာတွေပြုလုပ်လာနေခဲ့ပါတယ်ခင်ဗျာ။